Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းစီစဉ်ရဲ့2018ခုဩဂုတ်လ10ရက်တောက်ချာနေ့မနက်ခင်းတန်လွင်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line number 3240 48ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတရက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကျော်လွန်မအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဓာတုလက်နဲ့အသုံးပြုလို့ဆိုပြီး American ကတန်ခတ်ရေးယူခဲ့ပေါ်ရုရှားကပြစ်တင်ဝေဖန်ပါတယ်ICC မှာတရားစွဲတင်မှုဂျိုးပန်းချက်ဟာလုံးဝကြိုးကြောင်းခိုင်လုံမှုမရှိဘူးလို့မြန်မာဆိုရဘက်ကတုံ့ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘောက်နဲ့ပါလီကျွန်းတွေမှာဂျာတာပြည်နယ်ကပြင်းထန် 6.2 မီလီယံတခုထားလုပ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်သက်သတင်းကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အခုလိုမျိုးသတင်းတွေကိုနားဆင်ပြီးလို့ရှိရင်ကြားမယ်ထဲမှာဆိုရင်တော့
ကြီးရအုပ်စု73စုပေါ့နော်။ဒီ73စုမှာကျွန်တော်တို့စပြီးတော့ကွင်းစစ်စစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်။ဘောဒီကြတဲ့တို့သွားရောက်ကွင်းစစ်စစ်နိုင်ဖို့လေဒီလိုသွားရောက်
အဲ့ဒါကတော့ကုလသမဂ္ဂဝန်ထမ်းတွေရခိုင်မြောက်ပိုင်းကိုသွားခွင့်ရှိပြီလို့မြန်မာနိုင်ငံရဲ့ဌာနကပြောခဲ့တာပါရခိုင်ပြည်နယ်အကြက်တဲဖြစ်ရှင်ရေးမြန်မာဆိုကဖွဲ့ထားခဲ့တဲ့ကော်မရှင်ကိုပြည်တွင်းပြည်ပကဝေဖန်နေကြတဲ့အကြောင်းမြန်မာနိုင်ငံမှာမိုးကြီးရေကြီးလို့စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေပြီးတော့အချိန်မီပြန်စိုက်နိုင်အောင်လဲပြင်ဆင်နေတယ်ဆိုတဲ့အကြောင်းနောက်တစ်ခါဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆေးအုပ်ချိုးရေးဆက်ပြီးတော့ထုတ်ပြန်ထားတဲ့အကြောင်းဆားတဲ့သတင်းတွေအပြင်ကျမကြီးနဲ့တိုင်းရင်သတင်းစတဲ့အပတ်စဉ်စီစဉ်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချော်သိန်းနဲ့တော်ခင်မြို့သက်တို့ကကြေညာကြပါလိမ့်မယ
်ဓာတုလက်နက်တွေကိုအသုံးပြုလဲဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကဒဏ်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာဟာဆက်ဆံရေးတိုးတက်ကောင်းမှုဖို့အတွက်ဒေါ်လာဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မကြာသေးခင်ကထိတ်တိအစည်းအဝေးတွင်ဂျိုးပန်းချက်တွေနဲ့ဆန့်ကျင်တဲ့တရားမဝင်လုပ်ရဖြစ်တယ်လို့ဆိုပြီးရုရှားကပြစ်တင်ထုတ်ကြပါတယ်အမေရိကန်ဘက်ကဒီလိုဆုံးဖြတ်ချက်နဲ့လုပ်ရမျိုးဟာချစ်ချစ်ရင်းနှီးမှုတဘောမဆောင်ဘူးဆိုတာလုံးဝသိကြပါတယ်လို့ဒီတန်ခတ်ရည်ရွယ်မှုအစ်တွေနဲ့ပတ်သက်ပြီးမော်စကိုမြို့တော်မှာဂျာတာဘီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောတော့ပါတယ်ဒီလိုဆောင်ချက်တွေဟာသမ္မတနှုတ်ဦးကြားမကြာသေးခင်ကတွေ့ဆုံမှုရဲ့ရှုပ်ထွေးပေမဲ့အပြုသဘောဆောင်တဲ့အနေအထားနဲ့ဆက်ဆက်ပတ်သက်မှုလုံးဝရှိဖို့မရပါဘူးလို့ရုရှားပြောခွင့်ရကပြောပါတယ်ရုရှားတရှူဟောင်းဆာဂေးစကရစ်ဘိုးနဲ့တမိဖြစ်သူယူလီယာတို့ကိုဒီနိုင်ငံဆော့စ်ဘူရီမြို့မှာပြီးခဲ့တဲ့မတ်လကအစိတ်ခတ်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်ရည်ရွယ်မှုအစ်တွေကိုအမေရိကန်နိုင်ငံသားဌာနကဗိုလ်ထူးနေမှာကြေညာထားတာပ
ါဇင်ဘာဘွေတိုက်ခိုက်ခံဆောင်တန်တေးဗီဒီကိုလူလူချမ်းမှာအကြမ်းဖက်မှုတွေဖြစ်အောင်နှုတ်ဆောင်မှုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပတဲ့အငင်းပွားပွဲရွေးကောက်ပွဲရလဒ်ကိုတရားဝင်ကြေညာမှုတွေနဲ့ကျက်တဲ့ပရင်းနေမှာပဲတရားဆွဲဆိုလိုက်ပါတယ်ဇင်ဘာဘွေမြို့တော်ဟရီရီကတရားရုံးကိုရောက်လာတဲ့ဗန်ဒိုင်းဝန်ကြီးဟောင်းဖြစ်တဲ့အတိုက်ခံခေါင်းဆောင်ကဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်သူကအင်းကြီးချင်းဇမ်ဘီယာနိုင်ငံမှာနိုင်ငံရေးခုံလုံးကိုတောင်းခံခဲ့ပြီးအာနာဘန်တွေကလက်မခံဘဲနေရရင်ဇင်ဘာဘွေကိုပြန်ပြီးပို့တာခံရတာပါဗီဒီကိုနေရရင်ပြန်ပို့ရတဲ့တရားရုံးကတားမြစ်မိန်ထုတ်ထားတာကိုလှစ်လျူရှုပြီးသူ့ကိုဇင်ဘာဘွေရဲတွေလက်ထက်ကျက်တဲ့ပရင်းနေကပြန်လွှဲပြောင်းပေးခဲ့တယ်လို့သူရှင်းနေကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဗီဒီယိုလူငင်းချမ်းသာ권ပေးဖို့အတွက်ဇမ်ဘီယာဆွေရကငင်းပယ်ခဲ့တဲ့အတွက်ထူးဆွေင်ကြောင်းနဲ့သူ့ကိုနေရရင်ပြန်ပြီးပို့ဖို့ဆုံးဖြတ်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်သမ္မတရွေးကောက်ပွဲဟာ MSN မန္တကဝအနိုင်ရောင်စီစဉ်ချထားတဲ့ရွေးကောက်ပွဲဖြစ်ဒီမိုကရေစီပြောင်းလဲလှုပ်ရှားမှုအဖွဲ့ MDC ကကြေညာခဲ့တာဖြစ်ပြီးဗီဒီယန် MDC မဟာမိတ်အဖွဲ့ဝင်၉ယောက်ထဲကတယောက်ဖြစ်ပါတယ်
sorry ဦးဆောင်တဲ့ညွန်မောင်ဖက်ကဟူဒီတပုံတွေကိုဂျာတာဘီနေမှာလေကြောင်းကနေတက်ခိုက်တာကြောင့်ကလေးငယ်များပြားအပါဝင်လူ43ယောက်ထဲမှနေတည်ဆုံးရတဲ့ပေါ်အမျက်ဒေါသထွက်စရာဆက်ဆုပ်ဖွဲ့လိုရဖြစ်နိုင်ငံတကာအကူအညီပေးအဖွဲ့တွေကပြစ်တင်ရှုတ်ချကြပါတယ်။အဲတက်ခိုက်မှုတွင်တခြားလူ60ကျော်လည်းဒဏ်ရာရပါတယ်။ဒုံးကြီးတစ်စင်းဟာလူရည်ဒီကာလဖွင့်တဲ့ကျောင်းကျောင်းကနေအပန်းပြေခီးထွက်ပြီးပြန်လာတဲ့ကျောင်းသားလေးတွေပါလာတဲ့ဗတ်စကားကိုထိသွားတာပါ။ငိုဖို့တောင်သတိမရလောက်အောင်ဘာဖြစ်မှန်းမသိတဲ့ချက်တွေတင်နေပြီးတစ်ခုလုံးသွေးတွေနဲ့ဖုံးနေတဲ့ကလေးတွေရဲ့ရုပ်ပုံတွေကိုစေယုံတို့ကမှရယူထားတဲ့ရုပ်သံမြင်မှုတွေမှာတွေ့ကြပါတယ်။တချို့ကတော့ဒဏ်ရာကြောင့်နာကျင်တဲ့ဝေဒနာကိုစေယုံကျမ်းမြင်ပေါ်မှာလူလိမ်ခံစားရင်းကုသပေးမှုခံယူဖို့စောင့်နေကြပါတယ်။ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီ NRC အကြီးအကဲယန်အဂလန်ကဒါဟာလုံးဝကိုမနှိမ့်မြှုပ်ပွဲရှက်ရွံ့ပွဲဒေါသထွက်ပွဲပဲလို့တတမှာရေးပါတယ်။အပြစ်နဲ့ကျောင်းသားလေးတွေပါလာတဲ့ဗတ်စကားကိုတက်ခိုက်တာဟာစစ်ပွဲရဲ့စီမင်းစည်းကမ်းတွေကိုပြောင်ကြကြပြစ်ပယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။Save the Children နဲ့နေစီမထားဆရာဝန်များအဖွဲ့လိုလူသားစာနာမှုအကူအညီပေးအဖွဲ့တွေကလည်းအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။ယမန်နိုင်ငံမှာအီရန်ကကျောတော်နောက်ခံပေးထားတဲ့ဟူဒီတပုံတွေကိုစော်ဒီဥဆောင်တဲ့ညွန်မောင်းအဖွဲ့ကတိုက်ခိုက်တဲ့ပေါ်အမေရိကန်ကထောက်ခံထားပါတယ်။
ဒ တူရကီနဲ့အမေရိကန်ပြည်တော်စုလိုချဒီသတင်းပတ်အတွင်းကျင်းပတဲ့ဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲတူရကီငွေကြေးလေရန်ဈေးနှုန်းဟာချက်သပတင်းတွေမှာအနိုင်ဆုံးဖြစ်သွားပါတယ်။အမေရိကန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့တူရကီဝန်ကြီးနှစ်ဦးကိုပြီးခဲ့တဲ့သတင်းပတ်ထဲမှာအမေရိကန်ဘက်ကအရေးယူတန်းခတ်ခဲ့ပြီးချိန်ကအစပြီးတူရကီရဲ့လေရန်ဈေးဟာ30ရာခိုင်နှုန်းကျော်ကိုထိုးကျသွားတာပါ။တူရကီသမ္မတရီဆက်တက်ရဲ့အာဒဝန်ရဲ့ပုံမှန်မဟုတ်တဲ့စီးပွားရေးမူဝါဒတွေနဲ့အတူတူရကီဟာကျွေးမြေတွေတိုးလာတယ်လို့ငွေကြေးဖောင်းပွာလာတဲ့အတွက်နိုင်ငံတကာယင်းနှိမ့်နှံသူတွေဘက်ကယင်းနှိမ့်နှံဖို့အတွက်စဉ်းစားလာခဲ့ကြဖြစ်ကြောင်းအကဲခတ်တွေကပြောပါတယ်။အမားတွေကိုဇက်တိုက်လုပ်နေတာမို့ယင်းနှိမ့်နှံတဲ့လုပ်ငန်းရှင်တွေဘက်ကယုံကြည်မှုတွေကျဆင်းခဲ့ရတယ်လို့လည်းတုံ့တက်ကြတာပါ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညာလိုင်းထိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီရီကနေတောက်ကြမနေဖက်တဲ့ရုံးကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တခိုင်းပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာမွတ်စလင်တွေအရေးအတွက်အမျိုးများထွက်ပြေးသွားရတဲ့ဖြစ်ရပ်ပေါ်ဆုံးလွှမ်းစစ်ဆေးဖို့နိုင်ငံတကာရာစုတရားကုန်ရုံးဘွဲ့ ICC ရဲ့ပန်ကြားချက်ဟာလုံးဝကြိုးကြောင်းခိုင်လမှုမရှိတာကြောင့်လက်မခံဘဲပယ်ချတင်တယ်လို့မြန်မာဆိုရရဲ့ဂျာတာပရီနီတရင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာရိုဟင်ဂျာမွတ်စလင်ဆိုတဲ့အသုံးအနှုန်းကိုတော့ဖော်ပြထားတာမရှိပါဘူး။ ICC ရှေ့နေချုပ်ကတရားရုံးကိုတင်ပြလျှောက်ထားချက်ပေါ်စာမျက်နှာ9မျက်နှာ၄ပါးရေးသားထားတဲ့ပြန်လည်ခြေပချက်6ချက်နဲ့တရင်ထုတ်ပြန်ချက်ကိုအခုလောက်ကူရဲ့နေဆွဲနဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်ထားတာပါ ICC ရဲ့တရားစီရင်ပိုင်ခွင့်ကို ICC ဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့မြန်မာနိုင်ငံအထိချက်တွင်လုဆောင်နိုင်မလားဆိုတာစဉ်းစားပြီးဖို့ ICC ရှေ့နေချုပ်ဖာတူဘန်ဆူရာကအရင်ကတခါမှလုဆောင်တာမျိုးမရှိဘူးတဲ့နီလန်နဲ့ပြီးခဲ့တဲ့ EBLA ကတရားသူကြီးတွေကိုတင်ပြထားတာပါအဲဒီတင်ပြချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတရားဝင်အကြောင်းပြန်ဖို့အမှုမစစ်မီဂျိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကပြောထားပါတယ်အဲ့နောက်ဆုံးတမတ်ရဲ့ကြော်လွန်သွားပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာမြန်မာနိုင်ငံဘက်ကသတင်းထုတ်ပြန်ချက်တစ်ခုနဲ့ပဲဒီကိစ္စကိုတုံ့ပြန်တာပါအရင်ကပြောထားမှုတွေအတိုင်းပဲမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC ကိုတရားဝင်အကြောင်းပြန်တာမျိုးကိုမြန်မာအစိုးရဘက်ကရှောင်ပြီးသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်တာပါဒီထုတ်ပြန်ချက်ထဲမှာအရင်ကရက်တီပြောဆိုထားမှုတွေလိုပဲ ICC ရှေ့နေချုပ်ဟာတစ်ဖက်ထဲကကြားတဲ့ဘက်လိုက်ပြောဆိုတဲ့သတင်းချင်းမြစ်တွေကိုတီမီပြီးလှုပ်ဆောင်တာဖြစ်တယ်လို့ထပ်ပြီးဖော်ပြပြောဆိုထားပါတယ်
လူသေးဆုံးတဲ့အထိအကျန်းဖက်မှုတွေဖြစ်ပွားစေတဲ့လူပြူအမျိုးသားရေးဝါရီလူလူစုဝေးပွဲပထမနှစ်ပတ်လည်နေ့ကြာရောက်တော့မှဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်နဲ့အနာဂတ်ဗာဂျီးနီးယားပြည်နယ်ကတာဝန်ခံအရာရှိတွေအသင့်ပြင်းနေကြပါတယ်။ဝါရှင်တန်မြို့တော်မှာတနင်္ဂနွေနေ့ကျင်းပကြမယ့်လူလူစုဝေးပွဲကိုသမရအင်ယူရှိရဲ့လမ်းရဲ့တစ်ဖက်ကပန်းချန်ထဲမှာပြုလုပ်ဖို့စီစဉ်ထားတာမို့ဖြစ်ပေါ်လာနိုင်တဲ့ဆိုးလိုက်နိုင်တဲ့ရေးပေါ်ခြေနေတွေအတွက်ချိုးတင်ပြင်ဆင်မိန့်ကိုလက်မှတ်ရေးထိုးပေးခဲ့တယ်လို့မြို့တော်ဝန်မျူရယ်ဘရောဆာကကျတဲ့ပြည်နယ်မှာပြောပါတယ်ဝါရှင်တန်ဖျားကြောင့်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြို့တော်ဝင်ကဒီနှစ်ပတ်လည်ပွဲကိုရနိုင်တဲ့အကူအညီအားလုံးကိုသုံးပြီးလုံခြုံစိတ်ချစွာကျင်းပနိုင်မှုအတွက်လှုံ့ဆော်နေပါတယ်လို့လည်းပြောပါတယ်ဝါရှင်တန်ရဲချုပ်ပီတာနျူရှမ်ကတော့ဝါရှင်တန်မြို့တော်မှာလိုင်းစင်မဲ့လက်နဲ့ကင်ဆာဝက်မပြုတ်ကြောင်းနဲ့ဒီလိုလက်နဲ့တွေတဲမလာဖို့ဆန္ဒပြသူတွေကိုတတိပေးခဲ့ပါတယ်ဗာဂျီးနီးယားအုပ်ချုပ်ရေးမှူးရော့ဖ်နော်သမ်နဲ့ပြီးခဲ့တဲ့နှစ်လူလူစုဝေးပွဲကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဖီးလ်မြို့ကတာဝန်ခံအရာရှိတွေကတော့ရှာလော့စ်ဖီးလ်မြို့နဲ့ဝါရှင်တန်ရဲ့မြို့အပြင်ဘက်ဗာဂျီးနီးယားမြောက်ပိုင်းဒေသတချို့အတွက်အရေးပေါ်အခြေအနေအမိန့်ဟာတောက်ကြနေကနေတနင်္ဂနွေနေ့အထိတည်အောင်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားတာကြောင့်တကယ်လို့အဒီကင်းဖြစ်ပွားခဲ့ရင်ဗာဂျီးနီးယားကနိုင်ငံတော်အစောက်တက်ဖွဲ့အပါအဝင်တခြားတပ်တွေကိုအရေးပေါ်အ мян ပြောင်းရွှေ့တာဝန်ထမ်းဆောင်စေနိုင်တယ်လို့လည်းပြောပါတယ်။ဒီသတင်းပတ်ကုံအတွက်ရဲတပ်သား900ကျော်တာဝန်ချထားမှာဖြစ်ပြီးဒါအဒီကင်းမဖြစ်အောင်ကာကွယ်ဖို့အသင့်ဖြစ်နိုင်တယ်လို့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်
။အာဂါဒါစင်ဂျီရင်ဒီမှာပေါ်ထွက်လာတဲ့ချင်းချောင်းမှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အာဂါဒါတပ်ဖွဲ့တစ်ခုကို2010ပြည်နှစ်မှာထူထောင်ရေးဘန်ဒဂွန်စစ်ဌာနချုပ်အနေနဲ့လှုပ်ဆောင်နေပြီလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကပြောပါရယ်။နောက်ပေါ်ထွန်းလာတဲ့စစ်ပွဲအတွက်ပြင်ဆင်ရေးကျွန်တော်တို့လက်နက်ကင်တပ်ဖွဲ့များရဲ့တမိုက်မှာကြီးမားတဲ့အခန်းကဏ္ဍတွေကိုဖွင့်လှစ်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုအာဂါဒါတပ်ဖွဲ့ကိုထူထောင်ဖို့အချိန်ရောက်ပါပြီလို့ဘန်ဒဂွန်စစ်ဌာနချုပ်မှာဂျာတာဘီနီကပြောတဲ့မင်းကွန်းနဲ့ဒုသမ္မတပန့်စ်ကပြောသွားပါရယ်။အာဂါဒါမှာအမေရိကန်အခိုင်အမာလွှမ်းမိုးထားနိုင်မှုလိုအပ်တယ်လို့သမ္မတထရမ့်ကဆိုပြီးအာဂါဒါတပ်ဖွဲ့တစ်ဖွဲ့ကိုစစ်ဖက်တပ်ဖွဲ့ဝဲတစ်ဖွဲ့ဖြစ်ဖွဲ့စည်းဖို့သမ္မတဒေါ်နယ်ထရမ့်ကထပ်ခါတလဲလဲပြောထားပါဗျ
Indonesia nengen lampau cuma tening ini apa yang ingin cak? Luang tong ya cak tisung ke api dan nama jadab ini ke pihak cakta teman ni sih le. Nasi dua ingin tapi luka kerja telan dia pih kerja bali. Bali cak bibi saya lese mal luri ohe bi bi luar tapi kerja lepa. Nasi dua ingin ha kongren bangau bahu piu luka kerja tsunami ini lain tanggul rasu yang saya masih bulu piu bali. Pih kerja tening ini kan luka kerja apa yang ingin cak tisung atau ini dua ha tong ya ne. Listen at Konya to Shidabi Pijang, Sua Bang, and Dara Dilemma Popia Tabare.
Direct from Washington, the voice of America, the OA.
No Sonya Nangaka Drenigo, Kucho Taina, Tokin Mutadu, Jinagarawa, Guru, Dren Lori, Gut, and Seppi Barome. Nema Suaka Yakanti name Yau Pine, Chinirigo, Quincy, Song Yuan Nambu, Glenamaka, Tani Sanya, Winanigo.
ဟုတ်ကဲ့ကုလသမဂ္ဂဝန်ထမ်းတွေကိုစကန်ပြည်နယ်မြောက်ပိုင်းဘူတီတောင်နဲ့မောင်တော်မြို့နယ်ကကျေးရွာတွေကိုခီးတွလာကွင်ပြုလိုက်တာဟာအစိုးရနဲ့ UNSCR UNDP တို့အကြလက်မှတ်ရေးထိုးထားတဲ့ MOU ကိုနားလည်မှုစာချုပ်လာအရစတင်အကောင့်ထဲပေါ်လာတဲ့ဖြစ်ပါတယ်ဒီလိုတွလာကွင်ပြုလိုက်တာဟာကုလသမဂ္ဂဌာနဆိုင်ရာအဖွဲ့တွေအနေနဲ့ကွင်းစင်းကဲဖြတ်စစ်ဆေးနိုင်အောင်ဖြစ်ကြောင်းန
ကျေးရွာအုပ်စုကြီး35ကျွန်တော်တို့စပြီးတော့ ქვენ စိတ်စစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်။သွားရောက် ქვენ စိတ်စစ်ဆေးနိုင်ဖို့လေသူတို့သွားရောက် ქვენ ခွင့်ပြုကြပါတယ်။လူမှုကြီးကြပ်ရေးနဲ့ပြည်သူ့ရဝေကြီးဌာနနဲ့ခုနှစ်ရည်ရပဲ UN ရုံးတွေအပါအဝင်သက်ဆိုင်ရာဌာနတွေပေါ့နော်။ဟိုဒီအကြောင်းကြားရတာရှိပါတယ်။
ကျေးရွာအုပ်စု73စုမှာကျေးရွာပေါင်း23ရွာပါဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုခီးသွွာလာခွင့်ပြုလိုက်ချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမွတ်အလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစုရဲ့ဖိတ်ကြားချက်အရဒီကနေ့မြန်မာနိုင်ငံကိုရောက်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့3ရက်ကြာခီးစဉ်အတွင်းမှာတဖက်နိုင်ငံကိုတိရှောင်သွားသူတွေနေရပြန်နိုင်ရေးအတွက်အဓိကဆွေးနွေးမှာဖြစ်ကြောင်းညွှန်ကြားမှုချုပ်ဦးဆိုးဟန်ကဆက်ပြောပါတယ်
။အဓိကကတော့နေရဆွန့်ခွာသွားသူများပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့လိုအပ်နေတဲ့ကိစ္စတွေကျွန်တော်ဖက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ပါတယ်။ဒီလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်ဘောဓူကြီးချက်တွေပါတဲ့အချက်အတိုင်းကျွန်တော်တို့ကစောင့်နေထားတာတွေရှိတယ်။ကျွန်တော်တို့နေဆက်ဒီတော့ပြန်လည်လက်ခံရေးစခန်းတွေတို့လုပ်တယ်ဒီဘက်မှာပြန်လည်နေရခြားသားနိုင်ဖို့အတွက်ကျွန်တော်အိမ်ရာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တယ်ဒီလိုဆိုလေဒက်ကူမှာကဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေမစနိုင်ဘူးမစနိုင်နေတဲ့အတွက်ဒါနှစ်ဖက်အကြားမှာကျွန်တော်တို့တချို့အမြင်လေးတွေသဘောထားလေးတွေဆွဲလွှဲနေတာလေးတွေရှိတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်လက်ဆွေးနွေးဖို့ရှိတာပေါ့နော်
နေရာဆွန့်ခွာသူတွေပြန်လည်လက်ခံဖို့အတွက်2018ခုနှစ်နိုဝင်ဘာလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2018ခုနှစ်ဖေဖော်ဝါရီလမှာတော့မြန်မာအစိုးရကပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလူ8000ကျော်ရဲ့အမည်စရင်းကိုပေးပို့ခဲ့ပြီးမြန်မာလူဝင်မှုကြီးကြပ်ရေးကလူ3000ကျော်ကိုစီစစ်ရမှာ2000ကျော်ကသာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တာကိုတွေ့ရကြောင်းလည်းဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးရင်တွေမှာအချက်အလက်မပြည့်စုံတာတွေကြောင့်စီစစ်ရမှာအခက်အခဲဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာဒီအချက်ကိုထက်သွင်းဆွေးနွေးဖို့ရှိကြောင်းလဲဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာတောက်ကြနေ့မှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့စကိုင်းပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့စကိုင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်9သိန်းကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်။
ကလသမကနဲ့မြန်မာအစိုးရကြားနားလည်မှုစွာကြောင့်လော်အရကလသမကဝန်ထမ်းတွေရခိုင်ပြည်နယ်မြောက်ပိုင်းကိုလာရောက်လေးလာခွင့်ရတာမယ်ကြောင့်ကိုမိုးစောတရင်ပြပုတ်ခဲ့တာပါမြန်မာအစိုးရကအခုလိုမျိုးခွင့်ပြုချက်မပေးခင်ရပ်ပိုင်းလိုပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲရိုညာဒုက္ခတွေလေလုံခြုံစိတ်ချစွာနဲ့မြန်မာနိုင်ငံမှာရေရှည်ပြန်လည်နေထိုင်ရေးအခြေအနေတွေမြန်မာဘက်မှာရှိမနေဘူးလို့ကလသမကဆို ထင်ရှားတဲ့လက်တွေ့ကြကြအားထုတ်မှုတွေလောက်ဆောင်တာမရှိဘူးလို့လည်းဘင်္ဂလားဒေ့ရှ်တမကဆိုပါတယ်။အဲဒါကြောင့်ဒီနေ့ဒီဘက်ကဟူဒီတပုန်တွေကိုကြာကြာပြီးနေမှာလေကြောင်းကနေတိုက်ခိုက်တာကြောင့် ရခိုင်ပြည်နယ်ကြက်တဲကိုဖြစ်ရှင်ရေးကြိုးစားတဲ့အနေနဲ့တိတ်မကြသေးခင်တော့ကပဲမြန်မာစစ်အကဖွဲ့လိုက်တဲ့ လွတ်လပ်သောစုံစမ်းရေးကော်မရှင်ပေါ်မှာပြည်တွင်းနဲ့နိုင်ငံတကာကဝေဖန်မှုတွေရှိနေပါတယ်။ဒီချက်ကိုကရခိုင်အကြက်တဲကိုဖြစ်ချင်းဟာဘလောက်ရှုပ်ထွေးနေရဆိုတာကိုပြသနေတာပါ။ဒီအကြောင်းရန်ကုန်မြို့ကနေပြီးတော့အိုလီဗာစလိုးပြပုတ်ထားတဲ့သတင်းလွှာကိုကိုကျော်သိန်းပြောပြပါလိမ့်မယ်။ရခိုင်ပြည်နယ်မှာပြည်နယ်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်န
ကျွန်တော်တို့ကဆက်ဆံရေးကိစ္စရပ်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့လည်းအဲ့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့စီဒေါ်ကော်မတီဥက္ကဋ္ဌဟောင်းတမ်မတ်ဂျီရိုဇာရီယိုမနာလူကိုခေါ်မရှင်ဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ပေးထားပြီးအဖွဲ့ဝင်တွေဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမေရိကန်ကူစရဲဟောင်းကုလ UNICEF အစင်းမြင့်အကြံပေးပုဂ္ဂိုလ်ဟောင်းလည်းဖြစ်ကုလသမဂ္ဂဝန်ထမ်းကောလိပ်အစင်းမြင့်အရာရှိဟောင်းလည်းဖြစ်တဲ့ပေါမောက်ခဒေါက်တာအောင်ထွန်းတက်သူပါဝင်ပါတယ်ဒီကော်မရှင်တည်းရဲ့လွတ်လပ်မှုနဲ့လုပ်ပိုင်ခွင့်ကိုပေါ်မေးခွန်းတွေရှိနေသေးတယ်လို့ကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ရဲ့အဖွဲ့ဝင်တူဖြစ်သူထိုင်းကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံဆိုင်ရာနယ်သာလန်တမ်မတ် ြီးဖန်ဒန်အဆမ်ကတုံ့တက်ပါတယ်။အရင်ကစုံစမ်းစစ်ဆေးမှုတွေဟာယုံကြည်ကိုးစားနိုင်လောက်တဲ့အခြေအနေမရှိခဲ့ဘူးလို့သူက VOA ကိုပြောပါတယ်။မြန်မာနိုင်ငံတွင်တချို့လူတွေအထူးသဖြင့်စစ်ဖက်ကဒီကော်မရှင်ကိုဝေဖန်ကြပြီးအကြောင်းကတော့မြမပြည်တွင်းရေးမှပြပကဝင်ရောက်ဆွတ်ဖက်မှုတစ်ခုအဖြစ်မြင်ကြတာကြောင့်ဖြစ်တယ်လို့ရန်ကုန်ခြေဆိုင်မြမအရေးလှိလတုံ့တက်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။ဒါပေမဲ့ကော်မရှင်အပေါ်အကောင်းမြင်သူတွေလည်းရှိပြီးဒီအကြက်တဲကိုဂိုင်းတွဲထိရှင်းဖို့ရာနိုင်ငံတကာအတိုင်းအဝန်းကလူပုဂ္ဂိုလ်ရဲ့အကူအညီလိုအပ်တယ်ဆိုတာကိုအတိအမှတ်ပြုကြတာကြောင့်ဖြစ်တယ်လို့သူကဆိုပါတယ်။ကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်မှုရမယ့်ဆိုတာကတော့စစ်ဘက်ကပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ပုံမူတည်တယ်လို့ဒေါက်တာရံမျိုးသိန်းက VOA ကိုပြောပါတယ
်။ They may cooperate, but their primary concern will be
သူတို့ပူးပေါင်းဆောင်ရွက်မှုရှိချင်မှရှိပါလိမ့်မယ်။ဒါပေမဲ့သူတို့ရဲ့အဓိကဆိုရင်ကတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စတွေကိုဖြေရှင်းတဲ့နေရာမှာပြည်ပကပါဝင်ဆောင်ရွက်တာမျိုးမရှိဖို့ဆိုတာပဲဖြစ်ပါလေ
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာရိစီပြန်ပို့ရေးလှုပ်ဆောင်ဖို့မြန်မာအစိုးရနဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လာကိုအကောင့်ထည့်ဖို့ရေးအရှိန်ညှင့်လှုပ်ဆောင်ဖို့ဒီသတင်းပတ်အစောပိုင်းမှာပဲကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းထားပါသေးတယ်။ဒါပေမဲ့လည်းဒုက္ခသည်တွေအပိုင်းမှာတော့သူတို့အတွက်ခိုင်မာတဲ့အာမခံချက်တွေမရှိဘဲပြန်မှမဟုတ်ဘူးလို့အခိုင်အမာပြောနေကြတာပါ။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားက No Man's Land ဆိုတဲ့နေရာလေးမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတူဖြစ်သူကိုနေလင်းအောင်က VOA ကိုအခုလိုပြောပြပါတယ်
။အဲနံပါတ်1ကကျွန်တော်နိုင်ငံသားဖေးမရှိမှာပါ။နံပါတ်2ကကျွန်တော်လုံခြုံရေးပါ။နံပါတ်3ကကျွန်တော်ရဲ့ဟိုဘောကျွန်တော်နေရင်ဒီမိရှုခံရတဲ့ဟာသင်ရမဆက်လာပါပြီးတော့ကျွန်တော်တို့ရဲ့ဟိုပါဘောဆုံးဆုံးခဲ့တဲ့ဥစ္စာဖြစ်စီတွေပြန်ရမှပြန်လာမယ့်သဘောတွေအလုံးအားအဲ့လိုသဘောရှိလို့သာနော်လာရချင်းကျောင်းရင်ဖြစ်ပါ
ကိုနေလင်းအောင်တို့ကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့လေမြန်မာဆွေရကတော့ရခိုင်ပြည်နယ်အနောက်ပိုင်းကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဆိုသုံးဆွဲပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယုံယူနေစီယာနဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေး UNDP တို့ရဲ့ဒီသတင်းမှတ်အစောပိုင်းထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းကိုသူတို့ဝန်ထမ်းတွေတောင်းခွင့်ရရေးအစိုးရစီကအတည်ပြုချက်ရဖို့စောင့်နေလို့မယ်လို့ပြောထားပါတယ်။ဒါပေမဲ့ အဟုတ်လား9ရက်နေ့ကထွက်လာတဲ့သတင်းတွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာ23ရွာကအခြေအနေတွေကိုကွင်းဆင်းလေ့လာကြည့်ရှုပြီးလုပ်ငန်းဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဝန်ထမ်းတွေကိုတွားခွင့်ပြုလိုက်ပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ
။ကိုကျော်သိန်းဖြစ်ပါတယ်။အခုရက်ပိုင်းတွင်းမိုးဆက်တိုက်ရွာသွန်းမှုတွေကြောင့်မြန်မာနိုင်ငံတဝန်းစိုက်ပျိုးမြေတွေအများပြားရေလွှမ်းမှုခဲ့ပြီးတော့ရေကျတဲ့အချိန်စပားကင်းနေမှာအချိန်မီပြန်စိုက်ပျိုးနိုင်အောင်ပြင်ဆင်နေတဲ့ကြောင်းစိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်။စပားကင်းနေရေနစ်မြုပ်ခဲ့တဲ့အတွက်ထိခိုက်နိုင်တဲ့အခြေအနေကတော့ဒေတာတစ်ခုနဲ့တစ်ခုမတူနိုင်ဘူးလို့စပားရောင်းဝယ်လုပ်ငန်းလုပ်ကိုင်သူတွေကခံမှန်းကြပါတယ်ဒီအကြောင်းပြေဆုံးကိုကိုဆိုင်ပြေသူကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံနေရာနဲ့မိုးရွာသွန်းမှုအလွန်များလာကြောင်းရေလွှမ်းနေရတဲ့ဒေတာအတွင်းမှာရှိတဲ့စိုက်ပျိုးမြေပျက်စီးဆုံးရှုံးမှုဟာဧက3သိန်းကျော်ရှိပါတယ်လို့စိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနဒုတိယအမြင့်ဆုံးအတွင်းဝင်ကိုမျိုးတိထုံက VOA ကိုပြောပါတယ်
ဒီချူကဲမိုးရွာလာနဲ့ပတ်သက်လို့ကတော့ဒီလွှမ်းတဲ့ area ရှိပါတယ်အဲ့ဒါကကျွန်တော်၃ရင်းနေကြည့်ရာဒီလျှံကြီးဧကစုစုပေါင်း17သိန်းကျော်17သိန်းကျော်ကိုရေမြုပ်ပါတယ်မြုပ်ပြီးတော့9သိန်းကျော်ပြန်ပေါ်ပါပြီဒီမှာပျက်စီးတဲ့ဧက3သိန်းကျော်ရှိတာပါ3သိန်းကျော်မှာပြီးနိုင်လိုက်ကြတော့မိုးနှမ်းတွေနှမ်းကတော့ဧက2သိန်းလောက်ရှိပါတယ်သိန်းခွဲကျော်ကျော်ပေါင်းလောက်ကမိုးစဘာပြက်တာ
အခုလိုပြည်စီဆုံးရှုံးခဲ့ရတဲ့ဒေတာတွေမှာအချိန်ပြည့်ပြန်လည်စိုက်ပျိုးနိုင်ဖို့လည်းပြင်ဆင်နေတယ်လို့ဦးမျိုးတင်ထောင်ကပြောပါတယ်
။ဒီနေ့ကတော့ကျွန်တော်ကမိုးကုံကနီလောက်မှကျောင်းရတာပေါ့လေ။ဒီနေ့ကတော့ကျွန်တော်ကမိုးဥမာနဲ့ကျောင်းရတဲ့သဘောပေါ့။အဲ့တော့တခုကောင်းသွားတာကအစိုးရကောင်းကတော့ပြည်စီသွားတဲ့လေတွေမိုးစဘာပြန်စိုက်ဖို့ကကျွန်တော်ကအချိန်မီသွားတယ်။အချိန်မီသွားတော့ကျွန်တော်ကခုတက်တန်းလူစဘာတွေနဲ့စားထိုးစိုက်နေအောင်ဆိုပြီးခုမျိုးစဘာဖြတ်နေကြစားတယ်ကျွန်တော်တို့စီစဉ်နေပါတယ်။ထုံရည်ကြီးပိုင်းကိုလည်းအချိန်မီသူတို့လိုအပ်လို့တောင်းသူကတောင်းဆိုလာမယ်ဆိုရင်လည်းကျွန်တော်တို့အစဉ်နှစ်ဖြစ်အောင်ဆိုပြီးတော့အစမှုလျောက်ဦးစီးဌာနကိုကြေကြထားပြီးပါတယ
်ဒီလိုတဘာဝဘေးရန်နေနဲ့စိုက်ခင်းတွေရေလွှမ်းရကြအောင်မွန်ပြည်နယ်နဲ့ကင်းပြည်နယ်အတွင်းလာမယ့်နှစ်စံစဘာအထွတ်နှုန်းပေါ်ထိခိုက်မှုတွေရှိနိုင်တယ်လို့မူဆယ်မြို့စံစဘာကုန်စည်ရဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ကိုချမ်းသာကခန့်မှန်းပါတယ်ဘိုးတိုင်းနဲ့ AR တိုင်းမှာတော့တိတိတသာထိခိုက်မှုမရှိနိုင်ဘူးလို့သူကဆိုပါတယ
်ခုအနေထားရတော့ဗောနော်ဒီကအားဖြင့်စဘာစိုက်ပျိုးတဲ့ဒီတော့ကြီးရဲ့မုံများတယ်ဆိုပေမဲ့ဗောနော်ဒါကျွန်တော်တို့ဒီ AR တိုင်းအဲဒီကျွန်တော်တို့ပကူးတိုင်းပေါ့နော်အဓိကဆက်လက်ဒေတာတွေဖြစ်တဲ့နေရာတွေပေါ့နော်အဲ့ဒီနေရာတွေကဟိုရေကြီးနည်းမြုပ်မှုကအရင်ကြီးမရှိတဲ့အတွက်ပေါ့နော်ဒီကျွန်တော်တို့ဒီဘာကရှိမှုနှုံးနဲ့ဒီအပေါ်ပေါ်မှာတော့ကြီးမားတဲ့အင်ပက်ကတော့စိတ်တော်မရှိပါဘူးခင်ဗျတခုတော့ရှိရပါတော့အဲတို့ဒီမော်ဘီနယ်အတွက်ကြတော့သူကစားကြံပေါ့သူတို့ဒီကအပြည့်စားကြံတော့ဒီအနေနဲ့များတော့အင်ပက်ရှိမှာပေါ့ဟုတ်
ဒလို့စေနိုင်ငံငွေစည်းတက်နေတာကြောင့်ကုန်စည်နှုန်းတွေအပေါ်ရိုက်ခတ်မှုတွေရှိနေချိန်မှာတဘာဝဘေးအန္တရာယ်နဲ့ရေလွှမ်းမှုတွေကြောင့်နေရာတချို့မှာလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုခက်ခဲတွေကြောင့်ပြည်သူတွေအကြအဓိကအခြေခံစားတောက်ကုန်စည်နှုန်းတွေထပ်ပြီးပြင်းထန်လာပါကိုစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ
။ဆရာရှင်များရှင်ဒီမော်နိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမတစ်စောင်းကမကြသေးခင်တုန်းကပဲထောက်ပြကြားပါတယ်။အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-932-382-555 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့မင်ဒနာအိုကျွန်းပေါ်မှာ2018ခုနှစ်ကုန်တဲ့အထိဆေးဥချုပ်ရေးဆက်ထားဖို့သမ္မတရိုဒရီဂိုဒူတာတေးကပြီးခဲ့တဲ့နှစ်ထဲကကြေညာထားပါတယ်။1960ပြည့်နှစ်ပိုင်းနေကလေးကလက်နက်ကင်တပုံတွေရှိနေတဲ့အဲ့ဒီမာရာဝီမြို့အပါဝင်လက်နက်ကင်တပုံအဖွဲ့တော်တော်များများလှုပ်ရှားနေတဲ့မန္တနာအိုကျွန်းတစ်ခုလုံးမှာ စစ်အုပ်ချုပ်ရေးဆက်ထားတဲ့အပေါ်ဒေသခံပြည်သူတွေကဘလို့တုံ့ပြန်နေကြသလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ Rough Jennings မော်ရဝီမြို့ကနေပြီးတော့သတင်းပေးပို့ထားတာကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပါလိမ့်မယ်
ဖိလစ်ပိုင်တောင်ပိုင်းမှာပြည်တွင်းစစ်ပွဲပြီးသွားတဲ့နောက်မွတ်စလင်သဘုံတွေရဲ့သဘုံထားမှုပြန်ဖြစ်မလာအောင်လို့စစ်အုပ်ချုပ်ရေးကိုဒုတိယနှစ်အဖြစ်နဲ့သမရရော်ဒရီဂိုဒူတာတေကဒီနှစ်ကုန်နဲ့အထိဆက်ပြီးတော့ထုတ်ပြန်ထားပါတယ်။ကျွန်းပေါ်ကအဓိကမြို့ကြီးတွေစီအဝင်ထွက်လမ်းတွေတစ်လျှောက်ရဲကင်းစခန်းတွေအမြောက်အများချထားသလိုညမထွက်ရအမိန့်ကိုလည်းထုတ်ပြန်ထားပါတယ်။လုံခြုံရေးအာဏာပိုင်တွေအနေနဲ့မတင်ကားသူတွေကိုလည်းဝရမ်းမလို့ပဲဖမ်းဆီးရှာဖွေခွင့်ရှိပါတယ်။ဒီလိုဆောင်ရွက်နေတဲ့အတွက်ဒေသခံပြည်သူတွေအတွက်ပို့ပြီးတော့လုံခြုံတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ရဲ့ပြည်သူ့မူဝါဒရေးရာအကြောင်းကမင်ဒါနာအိုနေသားတွဲပပမောက်ခအက်ဒဝါဒိုအီရာရယ်ကပြောပါတယ
် That could slow down the plans of the terrorists or even small wildcat operations
စီအိုချိုရဲ့ဥပဒေဟာအကြမ်းဖက်သမားတွေသာမကအစီအမွှားတိုက်ခိုက်မှုတွေကိုပါရောပါသွားစေပါတယ်နေသားတွေမှာစစ်တပ်ရဲ့စစ်ဆင်မှုမခံရဘဲမျိုးရဲကိုဝင်လာနိုင်ညမှာမဟုတ်တော့ပါဘူးအဲ့ဒီအတွက်စီအုပ်ချွေးလိုအပ်ပါတယ်မြို့ကနေအတွက်လည်းစိတ်အေးတယ်လို့ထင်ပါတယ်မင်ဒါနာအိုမှာရှိတဲ့ကျွန်တော်ဆွေမျိုးတွေဆိုတော်တော်ဝန်တန်နေကြတာပ
ါမင်ဒါနာအိုကျွန်းပေါ်မှာရှိတဲ့မာရာဝီမြို့မှာ IS စစ်သွေးကြွားတွေကိုအားကျတဲ့မောင့်တဲစစ်သွေးကြွားအဖွဲ့ကိုနှိမ်နှင်းဖို့အတွက်တပ်ပရဒူတာတေ2018ခုနှစ်မှာစစ်အုပ်ချုပ်ရေးကိုထုတ်ပြန်ခဲ့ချိန်လုံးကတော့ရဲနဲ့စစ်တပ်ကထင်တိုင်းလုံမှာကိုဖိလစ်ပိုင်ပြည်သူတချို့ကစိုးရိမ်ခဲ့ကြပါတယ်လူပေါင်း1000ကျော်တေဆုံးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့မောင့်တဲစစ်သွေးကြွားအဖွဲ့ကိုအနိုင်ရလိုက်ပြီလို့စစ်တပ်ကကြေညာခဲ့ပါတယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတာကြောင့်စစ်သွေးကြွားတွေတပုံဖွဲ့တွေကိုနှိမ်နှင်းနိုင်တဲ့အပြင်တရားမဝင်မူရဲ့မှောင်ခိုတွေကိုပါနှိမ်နှင်းနိုင်တယ်လို့ဆိုပြီးကြဲကြဲပြန့်ပြန့်လက်ခံလာကြတယ်လို့မာရာဝီမျိုးကမင်ဒါနာအိုပြည်နယ်တက္ကသိုလ်အကြီးအကဲဟာဘစ်မက်ဂါယွန်ကပြောပါတယ်
ဖွဲ့မျိုးစုံကိုထိ ंछ ုပ်ထားနိုင်တာမို့စစ်အုပ်ချုပ်ရေးကတိတ်လို့ဖြစ်ပါတယ်။လောလောဆယ်အချိန်တွေမှာတော့တိတ်ကောင်းပါတယ
်။မင်ဒါနာအိုကျွန်းပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ထဲကရှိနေတဲ့မွတ်စလင်တွေထက်လူများစုကက်သလစ်ဘာသာဝင်ဖိလစ်ပိုင်တွေကအရေးအမြစ်တွေကိုမမျှမတပို့ပြီးတော့ခံစားကြရတယ်လို့ယုံကြည်တဲ့မွတ်စလင်အဖွဲ့တွေတပုံထားနေကြတာဖြစ်ပါတယ်။1960ပြည့်နှစ်ပိုင်းတွေကစလို့မင်ဒါနာအိုကျွန်းပေါ်မှာတပုံတွေနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုပေါင်းလူပေါင်း300,000ကျော်တေဆုံးခဲ့ရပါတယ်။အခုလဲစစ်သွေးကြွတွေအပေါ်စစ်တပ်ကအနိုင်ရထားပုံရပေမဲ့တစ်ခါတခါတိုက်ပွဲတွေပြန်ရှိနေပါတယ်။မောင့်တဲစစ်သွေးကြွအဖွဲ့လက်ကျန်လို့ယုံကြည်ရသူတွေနဲ့အစိုးရတပ်တွေကြားမာရာဝီမြို့နားမှာဂျွန်လာရုံကတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။တပုံအဖွဲ့တွေတိုးချဲ့မှတားဆီးနိုင်ဖို့စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပြောခွင့်ရသူကပြောပါတယ်။အာနာရှင်သမ္မတဖာဒီနန်မာကော့စ်အုပ်ချုပ်ခဲ့တဲ့1980ပြည့်နှစ်ပိုင်းတွေတုန်းကကာဖျူအမိန့်ထုတ်ပြန်ခဲ့ချိန်တုန်းကတော့လူမှုစုဝေးမှုမှန်သမျှကိုတားမြစ်ခဲ့တယ်လို့အစိုးရကိုဖြုတ်ချဖို့ကြံစည်နေတယ်လို့မတင်ကားသူမှန်သမျှကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။ဒီအခြေအနေတွေကိုကြုံခဲ့ရသူတွေအမှတ်ရသူတွေကသမ္မတဒူတာတေရဲ့စစ်အုပ်ချုပ်ရေးအမိန့်ကိုအစပိုင်းကသဘောမချခဲ့ကြပါဘူး။မာရာဝီမြို့ကတက္ကသိုလ်ဘွဲ့ရအာနာယာအမင်နာချာကအခုတော့သူတို့လွတ်လွတ်လပ်လပ်သွားလာနိုင်ကြတယ်လို့ပြောပါတယ
် Actually my first impression Marcelo in the time of Marcos it was very brutal but
this ဥထုရေးဆိုတော့ကျွန်တော်ပထမထင်တာက Marcos လက်ထက်ကလိုမျိုးတိတ်ကိုရရဆက်ဆက်လုပ်တဲ့ဥထုရေးမျိုးလို့ထင်တာပါဒါပေမဲ့အခုစစ်ဥထုရေးကတော့အဲ့လိုမျိုးမဟုတ်ပါဘူးည9နာရီကျော်မှပြင်ထွက်သူတွေကိုစစ်သားတွေကဖမ်းနေတယ်အများစုကတော့အိမ်ပြန်ကြဖို့ပဲပြောပါတယ်ကျွန်တော်တို့လွတ်လွတ်လပ်လပ်လည်းသွားလာနိုင်ကြပါတယ်မာရာဝီနဲ့မင်ဒါနာဟိုတွင်ကျွန်ရေးတွေ့လောလောဆယ်တော့စီအုပ်ချုပ်ရေးလိုအပ်ပါတယ
်။မင်ဒါနာအိုကျွန်းပေါ်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လေမရှိတဲ့မြို့တွေမှာတော့စစ်စေးရေးဂိတ်တွေနဲ့တလို့ညမထွက်ရအမိန့်အတိုင်းတင်းကျပ်ကန့်တတ်တာမျိုးတွေကိုလည်းလုံခြုံရေးတွေဘက်ကသိမ့်မလုပ်ကြပါဘူးရှင်
။အဲ့ဒါကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒါနာအိုကျွန်းစီအုပ်ချုပ်ရေးဆက်ပြီးတော့ထားဖို့ဆုံးဖြတ်ထားတဲ့အကြောင်းမဆုမြတ်မွန်တင်ပြခဲ့တာပါ။ VOA American တိုင်းရဲ့တောက်ကြနေ့မနက်ခင်းစီစဉ်တွေကိုတော်တော်ရှင်များနားဆင်နေရတာပါ။အခုထုတ်လွှင့်ပေးနေတဲ့စီစဉ်စာဆုံးကိုမနက်၈နာရီကနေပြီးတော့9နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ကို email ကနေတစင်အကြံပြုဝေဖန်ခြင်းနဲ့ကြံပြုခြင်းနဲ့ဆိုလို့ရှိရင် burmese@voanews ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာအဲ့ဒီမှာတချင်းတောင်းလို့ရပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာပိုင်းက VOA American တန်မြန်မာပိုင်းက2018ခုဩဂုတ်လ10ရက်တောက်ကြနေမနက်ခင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီဇန်ကိုလက်ရှိထုတ်လွှင့်နေတဲ့ဒီလိုင်းဒိုမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1505ကနေပြီးတော့တိုးချက်ထုတ်လွှင့်ပေးနေသလိုပဲ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင်တော့
ဘက်ကဒီကမှာကုမ္ပဏီလက်ကွက်နိုင်ငံတော်ရဲ့အကျိုး312ခုရှိတယ်။ညာတော့ဖြစ်ကျွန်တော်တက်မတော့ဖိတ်ပိုင်းကောင်းဆောင်တွေရဲ့ကုမ္ပဏီညာနေတယ်။ဒါဆိုတော့ဒီကဒေသခံတွေဒီက
အဲ့ဒါကတော့တိုင်းရင်းသတင်းလောစီစဉ်တဲမှာမကြခင်တရက်ရှင်များကြားဖို့ရှိပါတယ်။ကျမရေးကဏတင်ဆက်တဲ့ခါမှာမိုးချိုးပစ်ခံရလို့တည်ဆုံးမှုတွေတိုးလာနေတဲ့ကိစ္စဘလို့ကာကွယ်ကြမလဲဆိုတဲ့ကိစ္စကိုလည်းနားဆင်ကြမှာပါ။အခုတော့မနေ့ကတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American Indian 3 နှုန်းတီကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ် AGM အဆုံးက
Might is right
ပဲဖြစ်ပါလေစာလုံးပေါင်းက M I G H T might ကအင်အား I S is R I G H T right ကမှန်လားဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပဲကတော့အင်အားတုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါလေ idiom ဒီပဲကလည်းရှိပါလေနိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအာဏာရှိရင်ရှိလို့တုံနာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
အာဏာအရှိဆုံးကအာဏာကိုတုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
Might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian 3 အင်္ဂလိပ်စာသင်ခန်းစာဖြစ်ပါလေ။အခုတစ်ခါကျမကြီးလက်ရောက်ပါပြီ။ဒီတစ်ခေါက်ကျမကြီးစီစဉ်မှာတော့မိုးကြိုးကြောင့်သေဆုံးရမှု short ချရေးကိုနားဆင်ရမှာပါမြန်မာနိုင်ငံမှာမိုးကြီးရေကြီးမှုတွေများလာပြီးတော့လျက်စီးလက်မိုးကြိုးပစ်တာတွေလည်းပိုဖြစ်လာနိုင်ခြေရှိနေတဲ့အချိန်မှာမိုးကြိုးကြောင့်အပေပြောက်တွေများနေဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ဘလို့အချိန်တွေမှာမိုးကြိုးပစ်ခံရတယ်လဲမိုးကြိုးကြောင့်သေဆုံးမှုကိုဘလို့ short ချပြီးတော့မိုးကြိုးအပြစ်မခံရအောင်ဘလို့ကာကွယ်နိုင်လဲဆိုတဲ့အကြောင်းရန်ကုန်ပြည်သူ့စေယုံကြီးရေးဘော်ဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းမေးမြန်းထားပါတယ်
โอเคคือคู่เสี่ยวเหวินจีปมอกะดร.มมออูครับสรุปမြန်မာနိုင်ငံမှာဒီနှစ်ကတခြားနှစ်တွေထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီနှစ်စည်းလက်မိုးချိုးပစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးချိုးပစ်တဲ့အနေအထားဆက်စေးမှာကြုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
တမန်ဒီမှာတော့မိုးချိုးပစ်လို့ဒီဆုံးတဲ့လူနာတွေကတော့ဒီကတော့ငြေရန်အတခဏဆိုတဲ့လူပါလေးရရှိတာနော်ဒီဆုံးတဲ့လူတွေကတော့အများအပြားတစ်ဖြစ်ကို50 60လောက်တော့ရှိတာနော်ဒုက္ခလေးပဲမျိုးတွေရဲ့စေယုံတွေမှာတော့နေရပါဘူးမိုးကြိုးရဲ့သဘောတရားအရပဲတွင်းပြင်းနေနဲ့နေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာအဖြစ်များလာတော့တွေ့ရတာ
ပါဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးကြိုးပြစ်ခံဖို့အနေနဲ့များတာကိုစေယုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရတယ်
မိုးကြိုးပြစ်ခံရတဲ့လူတော်တော်များများပါပြစ်ခံရတဲ့အချိန်မှာမတူ အရန်ပြင်းထန်တဲ့မိုးကြိုးနဲ့ဓာတ်ရိုက်ချတဲ့လူတွေလာနေပြီးဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ကျေဥပ္ပုဒ္ဓမှုသာကောင်းမယ်ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်မိုးကြိုးနဲ့ဓာတ်ရိုက်လူနဲ့ချဖို့ဆိုတာကတော့တော်တော်ခဲရင်တာပေါ့သို့တော်လည်းပဲအဲ့မိုးကြိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လက်စစ်တဲ့ကူးဆိုင်ပြီးတော့ထိခိုက်ဒဏ်ရာပြေဆုံးတဲ့လူတွေကပဲများတာပေါ့အများအဖြစ်တော့လေဘက်ထဲမှာကျင်းပြင်းမှာအလုံးလောက်ရတဲ့လူတွေပို့ပြီးတော့ဖြစ်များတာပေါ့နောက်တောက်လို့ရေလုပ်ငန်းတွေနဲ့အမြင့်ပါဖိုင်းနေနဲ့လုံလောက်ရတဲ့လူတွေဒီရန်နေရာတွေနဲ့လုံလောက်ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာအများကြီးနဲ့ဖြစ်တ
ယ်ဟုတ်ကဲ့ခုနကဆရာပြောခဲ့သလိုဒီအရေးပေါ်ပြည့်စုံကူတာမှုကောင်းနိုင်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘယ်လိုမျိုးအရေးပေါ်ပြည့်စုံကူတာမှုတွေလုပ်ပေးဖို့လုပ်မလဲ
မိုးကြိုးပြေခံရတဲ့လူနာရေးကဓာတ်လိုက်တဲ့လူနာနဲ့မတူဓာတ်လိုက်တဲ့အန်ဒီရေကတခြားလူကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လေအဲဒါမိုးကြိုးပြေခံရတဲ့လူနာကိုသွားကြရင်ကိုပါထပ်ပြီးတော့လိုက်နိုင်တယ်ပုံတရံမျိုးဒီလိုမြန်မာလည်းတချို့နေဒီမှာရှိတတ်တာပေါ့ဒီလိုမိုးကြိုးပြစ်ခတ်ရတဲ့ဆိုတာနဲ့တပြိုင်တည်းအပေါ်ကနေကျလာတဲ့လျှက်စစ်တက်ကလျှက်ခန္ဓာကိုယ်ကိုဖျက်ဆီးပြီးတဲ့နဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းဒီနေ့ခန္ဓာကိုယ်ထဲမှာလျှက်စစ်တက်ဆိုတာမရှိတော့အဲ့တော့မိုးကြိုးပြစ်ခတ်ရတဲ့လူနာလက်ကျသွားနေတယ်နဲ့ချက်ချင်းသွားပြေးကင်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးကြိုးရဲ့လျှက်စစ်စီးသွားတာကြောင့်ခန္ဓာကိုယ်မှာအများဆုံးဖြစ်လေရှိတာတော့နှလုံးကိုချက်ချင်းကျသွားတယ်အသက်ရှင်ချက်ချင်းကျသွားတယ်အုံနောက်ကိုဖျက်ဖျက်ဖျက်ဆီးသွားရင်လူနာသတိလစ်သွားတယ်။ဒါမှမဟုတ်ရင်အာရုံရောတွေကိုချက်ချင်းလုပ်ငန်းတွေရပ်သွားတဲ့အခါကျတော့လူကစက်သားတွေကမလုံနိုင်တော့ဘူး။ဒီလိုလုံးထုံကျင်ပြီးတော့ဒါမှမကြတာလို့ဒီလိုအာရုံရောတွေအကုန်လုံးချက်ချင်းပြတ်သွားတယ်လေ။ဒါတော့ပြတ်ကျဲဖို့ဆိုရင်ဓမ္မတိကတော့သတိရမရကြည့်ရ။စာတန်ကျရင်မိုးကြိုးရဲ့လျှက်စစ်အန္တရာယ်ကြောင့်မဟုတ်ဘဲသတိလစ်နေတာကြောင့်ရှားခောက်နေတာလို့တက်ရှူလမ်းကြောင်းပိတ်နေတာလို့ဒါမျိုးတွေနဲ့ပဲသူကတည်သွားတယ်မိုးကြိုးရဲ့အရှင်ကြောင့်တည်ရမှာလို့အဲ့ဒီလိုမျိုးရှိဦးသူနာပြည်သူမျိုးနဲ့လို့ဖို့တော့ကဒီအရေးပေါ်အသက်ကြီးတဲ့နီးတွေပေါ့နော်အဲ့လိုနာသတိမရဘူးဆိုရင်အနေလုံးကိုလည်းမင်းတို့ကြောလို့စံကြည့်တဲ့ကုန်လုံးမရှိဘူးဆိုတာနဲ့တကြိမ်နဲ့သူတို့ကအသက်ကြီးနီးဖြစ်တဲ့ CPR ခေါ်တဲ့ကျတော့ရင်ပတ်ဖြစ်တဲ့နီးနဲ့အသက်ရှင်မှုကျွေးတဲ့နီးတွေနဲ့ချက်ချင်းလုပ်ပေးဖို့လို့အနေလုံးကလည်းပဲလျှက်စိတ်ကြောင့်ခဏပဲရက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်။အဲ့တော့အဲ့လိုသာပြန်ပြီးတော့ပြိမ့်ပေးနေရင်လည်းပြေးပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့တတိယလာတာတို့နှလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်။အဲ့လိုမျိုးကိုစပြီးတော့မလုံမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရက်မြဲရက်နေပြီးတော့အသက်ဆုံးရှုံးသွားတာမျိုးတွေ။နောက်အသက်ရှူလမ်းကြောင်းပိတ်အောင်ရှာမခောက်အောင်လူနာကိုဈေးဆောင်ပြီးတော့ဒီကအခြေအစီအံကိုအမြန်ခေါ်သွားဖို့တော့လုပ်တယ်။ကတည်းကမတော့မိုးကြိုးပြလိုက်တဲ့အတွက်ရေပြားကိုဖျက်ဆီးသွားမယ်ဆိုရင်တော့အရေပြားမှာလေးလောင်တန်ရာမျိုးဖြစ်တဲ့အဲ့ဒါတွေကလည်းအန္တရာယ်ရှိဒါတွေအတွက်လည်းဆေးရုံရောက်ရင်ပြုစုပြုစားမှုပေးလိုက်ရင်ပြန်ရှင်သွားလို့ရှိတာ
ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေထားပါ
မိုးကြိုးပြတာကတော့ကြိုတင်ခံမှန်းလို့တော့မရဘူးသို့တော်လည်းပဲမိုးကြိုးတွေပြမလားဆိုတာတော့သိကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးပေါ့နော်မလို့တော့မိုးကြိုးတွေပြမလားဆိုတာကတော့မိုးတွေတဲထန်တာရွာနေတာတို့တိမ်နေမဲနေတာတို့အပေါ်မှာနေချင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြနိုင်မပြနိုင်နောက်ပြီးတော့မိုးကြိုးပြများတဲ့နေရာတွေရှိတဲ့ဆိုရင်အဲ့ဒီနေရာတွေမှာဟိုပြင်းပြင်းနဲ့မှလုံးလုံးရမယ်မိုးရင်လည်းပဲဒီဆက်ရနေရတဲ့လုံးရမယ်အမြင့်ကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြနိုင်ခြင်းရှိတယ်ဆိုရင်သူတစ်ပြင်းတော့ကိုးနားမှမပြင်းတော့ရေစီးလက်လိုက်တဲ့အချိန်နဲ့ဒီမိုးချင်းနဲ့တနေရာမှာရှိနေပြီဆိုရင်ကိုးနဲ့ဘလောက်နီးလဲပေါ့တကယ်လို့နီးတဲ့နေရာတန်တရာရှိတယ်ဆိုရင်ပြင်းုံထွက်တယ်နောက်ပြင်းမှာတကယ်လို့ရောက်နေပြီသားဆိုရင်လည်းအနည်းဆုံးခိုင်ကနေဆောက်နေလို့အမြန်ပြေးဝင်ပြီးတော့ခိုတဲ့တယ်။ဟာတကယ်လို့ရေထဲမှာနေရတယ်၊ကန်ထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီရေလုံသားတွေပါတယ်ဆိုတော့လည်းဒီလိုလျှက်ကြည့်လက်နေရင်ကန်ကိုပြန်ကတ်၊ဒုံကျုံနဲ့ဆောက်ဝင်ပြီးတော့နားခိုတာဒီလိုမျိုးဒီလိုပဲလုပ်ငန်းခွင်တွေမှာလည်းတည့်စီတည့်တဲ့မိုးကြိုးတွေဖြစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြိုင်နဲ့ကိုနဲ့နီးတယ်လို့ယူဆတာနဲ့ဒီကြိုင်နဲ့လုပ်ငန်းခွင်ကိုယူသိမ်းတာတို့ကိုင်းပေါ်မှာရှိနေတဲ့ကိန်းမောင်းနဲ့ဟိုတောက်လို့နေမှာရှိနေတဲ့အလုံးအမြင့်တက်နေမယ်တို့တယ်လီဖုန်းနဲ့ပြင်နေမယ်တို့ဒီလိုရှိတဲ့လူတွေအကုန်လုံးလည်းအလုပ်ကိုရပ်ပြီးတော့ပြန်ခေါ်တာတို့ကြိုတင်တာကွယ်ထားလို့ရတာပါ
ဟုတ်ကဲ့။အမိုးကျိုးလည်းတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပေါ့
။မိုးကျိုးအန်ဒီရန်နဲ့ကျုံနိုင်တဲ့ဆက်မြင့်အဆောက်အဦတိုင်းကမိုးကျိုးလွဲတွေတက်ထားတယ်။အဲဒါအဆောက်အဦထဲမှာနေတဲ့အခါလည်းပဲသူကမိုးလေးစက်ကဆင်းလာပြီဆိုတာနဲ့ဒီပြန်နေအဆောက်အဦရဲ့နိုင်ငံအနေဖြတ်ပြီးတော့တိုင်နေကနေဖြတ်ပြီးတော့ဒီကြီးလေးကိုလေးစက်ကစီးသွားမှဆိုတော့နိုင်ငံနေမှာမှီနေတာတို့တိုင်မျိုးခိုင်နာတာတို့မလို့ပါဘူး။နေထဲမှာရှိနေတဲ့ပါရကြိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မနေသေးဘူး။ဒါကြတော့အလုံးလွတ်တဲ့လေကောင်ထဲမှာခြောက်ကျတဲ့နေရာမှာကာကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြွလွတ်နေ။ဒီလိုပဲနားမှာကားနဲ့တွားနေရင်ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေထဲမှာအဝေးကြီးလမ်းတို့ဘာလို့နေရာမျိုးတွားနေလို့မိုးကြိုးပြနိုင်တဲ့အန္တရာယ်ရှိလို့မလမ်းမလမ်းနေမှာအတန်ကြားရတယ်မိုးကြိုးပြတာတွေ့ရဆိုလေဒီနေရာကိုနောက်တစ်ခါကြာလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတယ်။တကယ်လို့လမ်းမှာရောက်နေလည်းပဲ ဒီကကားပေါ်တက်တဲ့ခါမှာသူကမိုးကြွားတယ်ကွာအိမ်လိုပဲအပေါ်ကနေစီးလာတဲ့လျှက်စက်ကကားရဲ့နံရံတွေကနေစီးပြီးတော့တာယာနေတဲ့ဖြစ်ဒီကြီးလေးကိုရောက်သွားတဲ့ခါမှာအဲ့ကျတော့ကားထဲမှာနေပုံနေနေရလဲဆောက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီကနံရံတွေတက်တူပစ္စည်းတွေကိုမကင်မဲနဲ့နေမယ်ဆိုလဲတွတ်နိုင
်ဟုတ်ကဲ့အခုလိုမိုးကြွားတက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိုးကြွားနဲ့ပတ်သက်လို့သူယူဆမှားလေးရှိတာပေါ့နော်ဟုတ်ကဲ့ပြည်လိုက်မြေကြီးပေါ်ကိုမောက်ချလိုက်ဆိုတော့တကယ်တော့မားတယ်သူလျှက်စက်စီးတဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မှာမြေကြီးနဲ့ကိုယ်နဲ့ကြည့်နေတဲ့မြင့်မြင့်နဲနဲ့များများနဲရအောင်ဒါမိုးကြီးဘယ်လိုမှကိုင်းနေရနေချောင်းလို့မရနဲ့ဟိုဆောက်ဦးချင်နဲ့ပြေးလို့မရဘူးကားချင်နဲ့ပြေးလို့မရဘူးဆိုရင်မြေကြီးပေါ်မှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေောက်ချင်းဆုပြီးတော့ဒုမုံနဲ့ပနောက်နဲ့ပဲဖြစ်ဖြစ်ဆုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုနဲ့ကိုယ်ထိုင်ဒုလက်နဲ့ပိုက်ထားပြီးတော့ခန္ဓာကိုယ်ကိုင်းပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မလားသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံရရင်ခြေောက်တန်ရခန္ဓာကိုယ်တွေရရှိမှုကနည်းတာပါနော
်ဟုတ်ကဲ့စီစီအများကြီးတင်ပါတယ်ဆရာ
ကျမ යි စီစဉ်ပြီးတော့အခုတခါတိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါလိမ့်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာချစ်ကြည်ရေးတထအမတ်တင်တဲ့နှစ်ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားဖွင့်လှစ်လိုက်ပါတယ်ရခိုင်ကောင်းဆောင်တတအေးမောင်နဲ့ဆာရေးဆရာဝင်းဟန်အောင်တို့လွမြောက်ဖို့စစ်တွေလူထု300ကစုပေါင်းတောင်းစုပြုနေတဲ့ဆိုတာနဲ့ချင်းပြည်နယ်မြောက်ပိုင်းကစစ်ရေးပဏိပခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေဆုံးခွာနေရတယ်ဆိုတဲ့သတင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယမြန်မာချစ်ကြည်ရေးတရားနဲ့ကုံသွေးရေးစခန်းကိုနိုင်ငံအစိုးရကပူတွဲဖွင့်လှစ်လိုက်ပါတယ်။ဩဂတ်စ်လ၈ရက်နေ့နံနက်ပိုင်းကချင်းပြည်နယ်ဝန်ကြီးချုပ်ဆလိုင်းလျံလွယ်နဲ့မီဇိုရန်ပြည်နယ်ကုံသွေးရေးနဲ့စက်မှုဝန်ကြီးအက်ဖျိုရှူနာတို့ကပူးပေါင်းဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဒီဖွင့်ပွဲအခမ်းအနားမှာချစ်ကြည်ရေးတရားအမတ်တင်နဲ့အမတ်နစ်ကိုတပြိုင်နက်တည်းဖွင့်လှစ်လိုက်ပြီးနိုင်ငံကြားဒေသခံတွေကိုလည်းလွတ်လွတ်လပ်လပ်သွားလာခွင့်တော့ပေးထားတယ်လို့ recorder မျိုးပြန်ကြားရေးဦးစီးအရာရှိဦးလာပက်လောမာကပြောပါတယ
်စစ်တွေ့အကျဉ်းချုပ်မှာအကျဉ်းချခံထားရပြီးတရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့လူမျိုးဖို့အတွက်တံဃာတော်တွေနဲ့လူထုအင်အား300ခန့်ကရခိုင်ပြည်နယ်စစ်တွေ့မြို့မှာစုပေါင်းတောင်းစုပြုကြပါတယ်ဩဂုတ်လ9ရက်နေ့နေ့လယ်ပိုင်းကစစ်တွေမျိုးအတူရမာရစိန်ပြည်လုံးချမ်းသာဖျားမှဆူတောင်းကြတာပါဩဂုတ်လ6ရက်နေ့ကအချိန်20မြောက်စစ်တွေခရိုင်ရုံးမှယုံထုတ်တုံးကကိုဝေဟင်အောင်ဟောပြောတဲ့အတန်ဖိုင်တချို့ကိုစစ်ဆေးခဲ့ရမှာအတန်ဖိုင်အပြည့်အစုံမဟုတ်ပဲလိုရာဆွဲလုထားတာဖြစ်တယ်လို့တရားလွတ်တော်ရှေ့နေတော်အေးနုစိန်ကပြောပါတယ်ဒေါက်တာအေးမောင်ဟောပြောတဲ့အတန်ဖိုင်ကိုတော့ဩဂုတ်လ13ရက်နေ့ယုံထုတ်တဲ့နေ့မှစစ်ဆေးသွားမှဖြစ်ပါတယ်သူတို့နှစ်ဦးဟာဇန်နဝါရီလတုန်းကရတိတောင်မြို့မှာကျင်းပတဲ့123နှစ်မြောက်ရခိုင်အချုပ်အခြာအာဏာကျဆုံးတဲ့နေ့ဟောပြောမှုနဲ့ပတ်သက်ပြီးနိုင်ငံတော်ပုံကမှုမတရားတင်ဆက်တယ်မှုနဲ့နိုင်ငံတော်ကြီးညိုပြက်စီမှုဆွဲချက်တွေနဲ့တရားရင်ဆိုင်ကြီးကြရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာအစိုးရတပ်အပဝင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနေမြေစိုးမိုးရင်အားပြိုင်မှုကြောင့်ဖြစ်ပွားလာတဲ့စီရေပဋိပက္ခတွေကြောင့်ကျေးလက်ဒေသခံရကနန်းကနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။ဇူလိုင်လကနေအခုချိန်ထိ RCSS နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်လုံးကထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကျော်ကစစ်ပေးတည်နေကြပါတယ်။စစ်ပေးရှောင်တွေနေရက်ပြန်သွားကြပေမဲ့ဩဂတ်စ်လ9ရက်နေ့ကနမ်တူမြို့နယ်မန်ဆမ်ကျေးရွာအုပ်စုပန်းကုတ်ရွာဖက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲဖြစ်ပွားလာလို့ကျေးလက်ဒေသခံ100ကျော်ကနမ်တူမြို့ကိုထပ်မံတိမ်းရှောင်လာကြတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်တဲ့ဆရာစိုက်ပညာကပြောပါရယ်အဲ့ဒီဒေသမှာအစိုးရတပ်မတော်ရှမ်းပြည်တပ်မတော် RCSS SSA SSPP SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့လှုပ်ရှားပြီးတစ်ဖွဲ့နဲ့တစ်ဖွဲ့ကြတိုက်ပွဲတွေလည်းမကြကနဖြစ်ပွားနေပါတယ်
ယခု2018ခုနှစ်အတွင်းတွင်ပြည်နယ်မှာတွေးလုံတုတ်ကွေးယောဂါဖြစ်ပွားမှုတွေကအရင်နှစ်တွေထက်လျော့နည်းနေပေမဲ့တေဆုံးသူ၄ဦးရှိသွားပြီလို့ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကပြောပါတယ်
စံမြန်လာကနေစုလိုင်းနဲ့ဆက်ရှိရနေ့အထိကောက်ယူတဲ့စစ်တမ်းအရတွဲလွန်တုတ်ကွေးဖြစ်ပွားသူထောင်းနေရာဆက်ရှိဦးရှိပြီးတော့ကလေးလေးဦးတေဆုံးခဲ့ပါတယ်မနေ့ကတော့တွဲလွန်တုတ်ကွေးကြောင့်ကလေးတေဆုံးမှုမရှိခဲ့ပါဘူးအဖြစ်များဆုံးမြို့နယ်တွေကတော့မော်လမြိုင်မြို့နယ်၊မုတုံမြို့နယ်၊တန်ဖြူဆဲမြို့နယ်တို့ဖြစ်ပြီးတော့တွဲလွန်တုတ်ကွေးရောဂါကူးစက်သူအများစုဟာအသက်
96年苗，个人阿萨尼尼看那个个人路苗苗尼太阳，个人边呢边，人工当地的鸡，不过当地的鸡，伊阿瑞当地的鸡呢，等恁来当地的鸡里嘛，滴滴金巴多布变成泥巴嘞，个人到来也考上，说把乌鸡扎松的那个，说表皮金巴嘞，个人阿萨尼尼撇的对，乐高人沙地，伊阿瑞当里当干嘛嘞？阿鸡姐金巴布变成泥的路，个人沙白人节目乌克兰满山文个表白嘞，个人边呢说呀个罗。
ก็ยังเล่นในการตัดผมเจ็ดเด็กแค่ยูนีเน่ก็ยังอาสาหนีเน่ขานาโกท่านาเจ้าก็เลยไปเสียเปียขานามาพิลล์โบก็ยังปีเน่เนสซ์ลงจอยวุ่นจีก็เล่นมาเยทวีตามิทชาบาร์เลยอะคุณจะเล่นว่าเรื่องสลับเจนเซปปีดวงมาบ้างมูนูดูที่ยังลงนูลาเร่มูนังเงยปฏิปังสีเย่พิมยาเอาเงินโบมูนังเงยปฏิวิกาออกัสลาชาวเยนิกาตบอตุนิมุยาชิตว่าบ่าว
มูนังไงปฏิทุกเรื่องพิพูมูนังไงปฏิปังสีกูซาพิวพวยกาปลุลเลตุเอกองเทพอบีปลุลตบอตุนิมุเรียชิตว่าบาดเลยอาจารย์จงงูร์มูนเดต้ากาตเจนชาวมิกเลียมงาสุซีเจนเซปปีชาบาร์เชมูนเดต้าลงสัญญาดิมูกรีซีปาร์ตี ANDB เน่มูมิโอตาปาร์ตี MNP โดปังสีโฟมูกูซาพิวปาร์ตีพอซาวเย่นัสเตอูพวยโด
มุ่งพินัยมรรยาโยต้องเห็นหน้าหัวเต็มมาตีส่งดีเช่นอาเช่ตบอตุยหูยาชิเคเรลูมันนับปีปังสิ่งหิ้งหายไปกลางเสาในใจก็เปลี่ยวไปเลยอารมณ์ป่าวเวลาเย่สุดเลยสุดยอดโอ้โหโคตรดีเลยฉันจะสั่งมาดีใจนะนายจีนายสั่งเราต่อป่าวเนี่ยเลยเจ้าลูกยามูรุดูอารมณ์ลูลานี่เลยมันจะปาดีเด็กที่ยิ่งสุดเลยโอ้ยฉันรู้ยิ่งมันจะก้าเอาเงินเดือนลูก
อยู่ซะท่าเลยมองกูจะพิวปาร์ตี้พอสาวเย็นนั่นสุดอุ้ยต้องสู้ท่าเลยตลาดเตือนป่าวเวมุ่ยตัวตั้มมาเย็นเนี่ยปาร์ตี้เด็กกูนั่นละเตือนมาปองเต็มพวกไอ้สาวกูสั่งเลสเซนุยยาเอาไม่รู้ปาร์ตี้เวมาป่าวเวเนี่ยนายเอ๋สก้าพิวปาร์ตี้เออหนูว่าเอาตรงตัวตุ้งยามาเข้าไปแม่เลยตัวตุ้งยี่เจ็ดที่ช่วยยากเลยที่ตัวตาตัวหนูเวได้แล้วตัวกูเนี่ยจีนเอาไม่มาแล้วตัวตัวปีกาสุนุยเจ็ดที่ตัว
ไม่ยากเว้ยแต่โน้ตก็จะต้องถูกเรียนเชิงกันได้เนี่ยปัจจัยช่วยเลยที่อันนี้ยากเลยดีไปเนี่ยตัวใหญ่เลยตัวเด็กกูโน้ตก็เลยตัวเด็กกูเปลี่ยนช่วยนี่กูดีสิจีด้าโอ้ใช่แต่มาเด็กกูไม่ไปเก็บไปไหมโอ้ใช่กูยืมเงินเสร็จตัวช่วยนี่จะเอาไปเลยที่จะเอาไปเลยเอาไปเอาไปเลย
มองบาดีปังสีมุกะยูตามเอ็มพิวมาเอ็มสุรเชียงที่ตลาดเดิมมาปีดูรูดูเชื่อมาชับยาปีดอแล้วมาทัวร์ไปปีดูเลยตัวลูลาเต้าตานี่เลยตัวเย่ยงมันเชียร์ยาวนี่ปอลาบิลูเบจันนอร์ว่ากองมีเนบเบกันเนบิลูเบจันนอร์ชิมิบาร์เด็ปเกลือมีอะไรดีปังสีมุกะตะเกะตะเกยูตามเอ็มพิวมาเอ็มลูกพี่เมสุยรอดีแต่ตลาดเดิมมาปีดูรูดูเชื่อมาชับยาปีดอแล้วมาทัวร์ไปเลยต้องปังสีไปเลยตัวปีดูรูดูชับยาเด็ปไปเด็ปไปเราเล่าว่าไหม
มันเดือดร้อนสัญญาดิโมกรีซีปาร์ตี้เอ็นเอ็นจีบีเน่มันมีโอตาปาร์ตี้เอ็มเอ็มพีโดปังซีเอ็ดเอ็ดสังเวียนในเดชเชียงมาจังชีเร่เอ้อาซูอาลงเล่ตบยายเน่ป่าวเอ็มปังซีลายเอ็ดเอ็ดเชียงมาสเวเป็นแต่สัญญาปาร์ตี้กังสังเวียนมีอันซงสังเวียนตีเร่ลูมันพีเจปาร์ตี้ดูอักท่านายฮันตากาเล่ไต่ตรงบาร์เร่
มันในงานยี่ปาร์ตี้นักกูปังสีผู้ตัวตุ่นยี่เชงอาเชกันหรอมันตบปาร์ตี้พี่เมียวยี่ป่าวเอ็มผู้ยี่ตัวตั้มหายี่ปาร์ตี้มีสตองผู้เด็กกับมีอะไรขันเนี่ยมีทุกคู่ยี่เชติบิวยี่มันตบปาร์ตี้พี่เมียวหมู่มาจางยี่อาสุดีป่าวเอ็นลายยี่เนี่ยจางเชลล์เด็กกูสั่งเลสเซนุดอยี่รูปพี่ป่าเลยเช่นสับปีรอกับเช่นวิเนี่ยพักการเมืองเนี่ยด้วยมาเจ้าเซย์หมอมีจูจ้ามูมจากคณะพี่ป่าวเลยด้วยอากูเนี่ยด้วยเจ้าเซย์อันลูกตมายากันนั
ဘလို့လှုပ်ဆောင်နိုင်ပါသလဲဘသူမှတာဝန်ရှိပါသလဲကျွန်မအမိကနေစူးစီးတင်ဆက်ပေးပါမယ်ရှင် မိုးတိခန့်စွာရွာသွန်းမှုကြောင့်ကြောက်စိမ့်တူဖို့နေတဲ့ဖက်ကတ်မြို့နယ်အတွင်းမှာရေကြီးရေရှမ်းမှုကြောင့်ကြောက်စိမ့်ပေါ်မှာမြေပြိုမှုကြောက်ကမ်းပါပြိုကျမှုတွေမကြာခဏဖြစ်ပွားနေပါတယ်။၂၀၁၈ခုနှစ်ဇန်နဝါရီလကစပြီးခနေ့ချင်းတိကချင်ပြည်နယ်ဖက်ကတ်ကြောက်စိမ့်ပေါ်မှာကမ်းပါပြိုကျမှုအကျဉ်း၂၅ကျဉ်းဖြစ်ပွားခဲ့ပြီးဒေသုံးသူဦးရေတရားကျော်ရှိပါတယ်။ဇူလိုင်လကမြ င်းတွေကရက်ဆိုင်လိုက်ရပါတယ်ဒီလိုမျိုးဖြစ်ပွားနေတာဟာချမှတ်ထားတဲ့ကြောက်စိမ့်ဆိုင်ရာဥပဒေကိုအစိုးရကမထိန်းချုပ်နိုင်ဘူးလို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥက္ကဋ္ဌဦးနောင်လက်ကပြောပါတယ
်ကျွန်တော်ပြန်ကြားတဲ့ဝန်ကြီးနဲ့ကျွန်တော်စကားပြောဖြစ်တယ်ဒါနဲ့လည်းဆက်တာကတော်တော်ဒီဥပဒေကိုတော့ထိန်းချုပ်နိုင်ကြမရှိဘူးဒါကြောင့်ထိန်းချုပ်နိုင်ကြမရှိဘူးတဲ့ဆိုတော့အခုကျွန်တော်တို့ဒီဖက်ကန်ဒီဘက်မှာကုမ္ပဏီလွတ်ကွက်နိုင်ငံတော်နဲ့အတူ32ခုရှိတယ်။ညာတော့ဖြစ်ကျွန်တော်တက်မတော်ဖိတ်ပိုင်းကောင်းဆောင်တွေရဲ့ကုမ္ပဏီညာနေတယ်။ဒါဆိုတော့ဒီကဒီသခံတွေ၊ဒီကဖေးအုပ်တွေ၊ဒီကတက်မတော်တွေ၊ဒီကတိုင်းမျိုးတွေကသူတို့ pressure ပေးနိုင်ဖို့အဒီထားမရှိဘူး။ကိုယ်စိုးရကအခုဒီဒီမိုကရေစီလက်ထက်မှာဒေါ်ဆန်းစုကြည်ရဲ့ဒီအစိုးရလက်ထက်မှာဒီကဲရေးဌာန၅ခုကိုစစ်တပ်ကတိုင်ထားတဲ့အခါကျတော့ဒီဥပဒေကိုကိုယ်လိုတယ်လို့အသက်တွင်းလို့မရတဲ့အနေအထားမှာပဲရှိနေတယ်။
အခုဖြစ်ပွားတာဟာအကြီးစားဆက်မှုလုပ်ငန်းတွေကြောင့်ဖြစ်တယ်ဒေသခံတွေအတွက်လည်းအကျိုးမရှိဘူးလို့ကြောင်မြတ်ယတနာဥပဒေမူကြမ်းပြင်ပရေးမှာတောက်လျှောက်ကြိုးပမ်းနေတဲ့ကချင်အမျိုးသားကွန်ကရက်ပါတီ KMC ကဥက္ကဋ္ဌဒေါက်တာအမ်ကော်နာကအခုလိုပြောပါတယ
်အကြီးစားဆိုတဲ့အနေထားကဤက50ဆိုတဲ့ဟာကြီးကတော်တော်ကြီးကြီးမားကြီးကြတဲ့အကွက်တွေဖြစ်တယ်အဲ့ဒီပေါ်မှာဆင်ရဲတရားကတတ်ချက်လည်းမပါရင်တို့အောက်ဟူအောက်အခံပါတီဘယ်လောက်ထိတူးမလဲဆိုတဲ့အနေထားကကျွန်တော်တို့သဘောပတ်ဝန်းကျင်ဆိုင်ရာပြည်ပြင်ထိန်းသိမ်းမှုအပိုင်းမှာလည်းအများကြီးကျွန်တော်စဉ်းစားကြရရှိတယ်။အဓိကအကြောင်းရင်းကတော့ဗာလဲဆိုတော့ဒီသက်ကန်နဲ့ဒီသက်ကန်အကျိုးစီးပွားအကောင့်တွေမဖော်နိုင်ဘူး။အပြည့်စုံအကောင့်တွေဖော်နိုင်ဘူး
။အစိုးရအနေနဲ့ကုမ္ပဏီကြီးတွေကိုထိရောက်စွာကင်တွယ်ဖြည့်ရှင်းဖို့အခက်အခဲကြုံနေရတဲ့အပြင်2019ခုနှစ်ရဲ့ကြောင်းမြေယတနာဥပဒေမူကြမ်းဟာလည်းဥပဒေရအကြီးစားစီမံကိန်းတွေကုမ္ပဏီကြီးတွေကဆက်လက်လုပ်ဆောင်နိုင်ခွင့်ရှိနေတဲ့အတွက်ဒေသခံတွေကဥပဒေမူကြမ်းပြင်ပေးဖို့ကိုလည်းအခုနှစ်စန်းပိုင်းကစပြီးတောင်းဆိုမှုတွေဇက်တိုက်ပြုလုပ်လာနေတာဖြစ်ပါရဲ့ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အိန္ဒိယမြန်မာချစ်ကြည်ရေးတရားအမတ်၁နဲ့အမတ်၂ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားမှာဖွင့်လှစ်လိုက်ပါတယ်။ရခိုင်ခေါင်းဆောင်ဒေါက်တာအင်းမောင်နဲ့ဇာယိတ်ဆရာဝေဟင်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကျော်ကစုတောင်းပွဲပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်အပါအဝင်လက်နက်ကင်တပ်ဖွဲ့တွေအကြားစစ်ရေးပဋိပက္ခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေစွန့်ခွာနေကြရပါတယ်။
ကရစီတွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ VOA American တန်မြော်ဘက်ကဆက်ပြီးတော့အတန်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
Ukraine ပိုင်း Crimea ကျွန်းဆွယ်ကို Russia သိမ်းပိုက်ဖို့စ조사မှုအတွက် American ပြည်ထောင်စုကလက်ခံဖို့ဖြစ်နိုင်ခြင်းမရှိကြောင်းဇန်နဝါရီလ25ရက်နေ့မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးရှင်းရှင်းလင်းလင်းတက်တက်သားသားပြောဆိုလိုက်ပါတယ်2014 February လ29ရက်နေ့မှာစစ်တပ်အဆောင်ရောင်တွေလုံးဝဆင်မထားတဲ့မျက်နှာဖုံးတွေနဲ့ Russia တပ်တွေက Ukraine နိုင်ငံ Crimea ကျွန်းဆွယ်တွေကိုထိုးဖောက်ဝင်ရောက်ခဲ့ပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသရဲ့လွှတ်တော်ကိုတင်ပိုက်ခဲ့တယ်လို့ကျွန်းဆွယ်တလွားမဟာဗျူဟာကျတဲ့နေရာတွေကိုပါတင်ပိုက်ခဲ့တာဖြစ်ပါတယ်။ဒါဟာခရိုင်းမီးယားမှာရုရှားလိုလာတဲ့အစိုးရတက်ကိုထူထောင်ဖို့အတွက်ဖြစ်လာစေတယ်လို့မတ်လထဲမှာတော့တရားဝင်ပြည်လုံးချုပ်ဆန္ဒခံယူပွဲအတူရန်ကိုကျင်းပပြီးယူကရိန်းဒေသမှာရုရှားရဲ့ကျူးကျော်မှုကိုတရားဝင်ဖြစ်ဖို့အတွက်စ조사ခဲ့တဲ့အထိဖြစ်လာစေပါတယ်။ရုရှားဟာသူ့ရဲ့2014ယူကရိန်းကိုကျူးကျော်မှုနဲ့ခရိုင်းမီးယားကိုသိမ်းပိုက်မှုကနေတဆင့်ဘယ်နိုင်ငံကိုမှနောက်တဲ့နိုင်ငံကအင်အားသုံးပြီးနေဆံမြင့်အပြောင်းလဲမလုပ်ရတဲ့ဒီမိုကရေစီနိုင်ငံတွေရဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းအခြေခံမူဝါဒကိုဖျက်ဆီးပစ်ဖို့အတွက်စ조사ခဲ့တယ်လို့လဲဝန်ကြီးပွန်ပီယိုကပြောပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုဖြစ်ခဲ့တဲ့ရုရှားဟာဘောတိတ်ပင်လယ်တစ်ဝိုက်ကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လီတူရေးနီးယားနိုင်ငံတွေကိုကျူးကျော်သိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီး American Piran Suwa, Lemakan Jang Jinyare, Wellis Jinyaja Gu, Lungere Nipon Shuse Laga, American Piran Suga, Topian Kebari, D. Jinyajaha, Nota, Nipon Haze Lauti, Soviet Piran Supo Matare, American Mua Ratre, Omitapwe Sepi, Shine Omale Pipare, Ina Tongla Tamamo, Inago Piabi, Change Out Day, Besuare Luya Mugumasu, American Luruga San Jinjan, Wellis Jinyaja Ma Popia Tabare, Tabian, Chocha Anabe Nangata Nangae, Balope Tingere, Pirinigu Pipsi, Nangata Nangae, a safe band to Kugu, Balopongza Munebe Pipi, Jawan, no shake, Balope Ina Jinibusi, Gangwe Jabare, Richega Muaraha, Peroma, Pione Mam Hopulo, Wunji Pompioga, Piobare, Nangaga Ubrigo Chopopi, Name it to Kulungo, Ina don't think pipi. A team of people to choose Russia, Asura, Luyaku. Titango are Lise, Wellis, Jinya Zanandega Lube, American Becca, Lemakambulule, Wunji Pompioga, Piobari, Crimea go think by portrait, Russia at Juban Hugo, American Piran Suga, Tuya Mahamedre, Maysuri, Nanganaga Taiwan Trinet to Letrepi, Kankwatalu, Ukraine Nanga, Tuya Nani Pianarati. Timuara Taimbe, Sepi, Lodama Pichangle, Kari Pubare, Tabian, Russia, Di Loyatriha, Nanganjita, Mapida Dalu, Taha Nanganaga, Taiwangani, Gogogo, a teacher, Pisime, Lango, Juga Dalu, Pianirahu, Russia Nine, Gala Jashiza, Tujinya, Tare Muara Rigu, Liza Bune, Crimea Go, Taimbe Tamuri, Santa Bibutre, American Becca, Downsu Jangle, Wunji Mike Pompeoga, Pioja Kebale.
Megan Soya, Deborah, Minigo, Timbialo, Pivavi.
Trashamaku, Nasin Gajara, Megan Soya, Deborah, Minapi, Pio, Pio, Abom Hojang, Tipilo, Warakamia, Pio, American, Dama Banga, good tolling penny, season star songo, Manashina, Yganibu, Gunai T, Daka, Piamido, tolling Piruma, Tipare.
ပြည်မျိုးဘိုင်းကတောက်ချာနေမနေ့ကင်းစီစဉ်တွေကိုဆက်ပြီးတော့တန်ဖွဲ့နေပါတယ်ခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်းကကြီးညာပေးပါလိမ့်မယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုညာမွတ်စလင်တွေရေအတွက်မြောက်ပြားထပ်ပြီးသွားရတဲ့ဖြစ်ရပေါ်စုံစမ်းစစ်ဆေးဖို့နိုင်ငံတကာရာစုတရားခုံရုံးဖွဲ့ ICC ရဲ့ပန်ကြားချက်ဟာလုံးဝကြိုးကြောင်းခိုင်လုံမှုမရှိတာကြောင့်လက်မှတ်မှာပဲဖျားတင်နေလို့မြန်မာဆွေရရဲ့ဂျာတာပရင်းနေတရင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် ဥယျာဉ်မွတ်စလင်ဆိုတဲ့အတုံးလုံးကိုလုံးဝဖော်ပြထားခြင်းမရှိပါဘူး။ အရင်ကပြောထားတဲ့အတိုင်းပဲမြန်မာနိုင်ငံဟာICCဖော်ဝင်နိုင်ငံမဟုတ်တဲ့အတွက်ICCကိုတရားဝင်အကြောင်းပြန်လာမျိုးမြန်မာအစိုးရဘက်ကရှောင်ပြီးသတင်းထုတ်ပြန်ခြင်းလည်းပဲတုံ့ပြန်လာဖြစ်ပါတယ်။စော်ဒီဦးဆောင်တဲ့ညမောင်းဘက်ကဟူဒီတပုံတွေကိုဂျာတာပရီနေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်များပြားအပါအဝင်လူ40တောင်းထက်မနည်းတေဆုံးရတဲ့ပေါ်အမြင့်ဒေါသထွက်စရာဆက်ဆုပ်ဖွဲ့လိုရ ကျောင်းသားလေးတွေလိုက်ပါလာတဲ့ဗစကားကိုထိမှန်သွားပါတယ်။လူသေးဆုံးတဲ့အထိအကြံဖတ်မှုတွေဖြစ်ထားတဲ့လူပြူမျိုးသားရေးဝါဒီလူလူစုဝေးပဲပထမနှစ်ပတ်လည်နေ့ကျောင်းတော်မှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်နဲ့အနီးကဗာဂျီးနီးယားပြည်နယ်တာဝန်ရှိသူတွေအစဉ်အသင့်ပြင်ဆင်နေကြပါတယ်။အာကာသစစ်မြေတွေထဲမှာပေါ်ထွက်လာတဲ့ခြိမ်းခြောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အာကာသတပ်ဖွဲ့တစ်ခုကို2010ပြည့်နှစ်မှာလူတောင်ရေးဗန်ဒဂွန်စစ်ဌာနချုပ်အနေနဲ့လှုပ်ဆောင်နေပြီလို့ဒုတိယသမ္မတမိုက်ပန့်စ်ကပြောပါတယ်။နောင်ပေါ်ထွန်းလာတဲ့စစ်ပွဲတွေပြင်ဆင်ရေးကျွန်တော်တို့လက်နက်ကင်တပ်ဖွဲ့များရဲ့တမိုင်းမှာကြီးမားတဲ့ခံကဏ္ဍတွေကိုဖွင့်လှစ်ဖို့အချိန်ရောက်ပါပြီလို့ဂျာတာဘေးနေပန်ဒဂွန်မှာပြောတဲ့မိန်ကုံးနဲ့ဒုသမရာမိုက်ပန့်စ်ကပြောသွားပါတယ်ခင်ဗျာ။
ဒါကနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုချောသိမ်းကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်မှုကမတ်ဆုမြတ်မော်မှာအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီထုံးဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါခင်ဗျာ။ကျွန်တော်ကတော့ကြောက်ပါတယ်
This program has come to you from the Voice of America, Washington.